မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ကိုဗစ်ကာလအတွင်းပုံမှုဆိုးရွားလာတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ကိုင်းရွယ်ဖြေရှင်းနိုင်ရင်မရှိဘူးဆိုတဲ့ရပ်ဘက်အဖွဲ့တွေရဲ့ပြောဆိုမှုအပေါ်ကော်မရှင်အနေနဲ့ဘယ်လိုသဘောထားရှိနေသလဲဆိုတာကိုတင်ဆက်ပေးပါမယ်ကျမဆူဆူပါ
ကိုဗစ်ကာလကြောင့်မလို့ဟိုလူခွင့်ရေးချိုးဖောက်မှုပုံမှုပြီးတော့ချိုးဖောက်မှုဖြစ်အောင်တန်တီးပေးနေချက်တွေရှိရဲ့အဲ့တော့တို့ရဲ့အလုပ်ကဒီလိုမျိုးကာလအတွင်းမှာတာမန်ချိန်တွေအတွက်ပေါ့အထူးထူးကြတဲ့ကိုဗစ်ကာလအတွင်းမှာရှိသောလူခွင့်ရေးချိုးဖောက်မှုကိစ္စတွေရောနှစ်ဆတုံးပြီးတော့လုံဆောင်မှုလိုအပ်ပါတယ်
ကိုဗစ်ကာလမှာပုံမှုပြီးတော့လုံဆောင်ကြပါဒီလူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ထုတ်ဖော်ပြောဆိုပြီးတော့ဒေတာလုံဆောင်ပေးပါလို့တိုက်တွန်းလာပဲဖြစ်ပါတယ်ကိုဗစ်ကာလကိုအကြောင်းပြုပြီးလူခွင့်ရေးချိုးဖောက်မှုပုံမှုပြီးတော့ချိုးဖောက်မှုဖြစ်အောင်တန်တီးပေးနေတဲ့ချက်တွေရှိရဲ့အဲ့တော့တို့ရဲ့အလုပ်ကဒီလိုမျိုးကာလအတွင်းမှာတာမန်ချိန်တွေအတွက်ပေါ့အထူးထူးကြတဲ့ကိုဗစ်ကာ
လို့မလဲဆိုတာကိုတော်တော်တွေ့ရတယ်။ဆိုတော့သူတို့ကပြောနေတယ်ဖြစ်ဖြစ်နဲ့သူကလက်ဆက်ပိုင်းညီမဖြစ်တယ်လို့ပြောတယ်။အဲဆိုတော့အဲ့ညော physically တွားဖို့ဆိုတာလောလောဆယ်အနေထားပါအမှန်တည်းပြောရင်လွယ်ဥသမီးရဲ့ဒါကတော့ပုံဝင်လင်းပြောတာ။အဲဆိုတော့အခြေအနေပြီးတဲ့အခါမှာဒါတွေကမလုတ်ခဲနေမှာလည်းမဟုတ်သို့တော်အန်ကယ်လို့နားမစွန့်နေတာတော့မဟုတ်ဘူး။
ဒါကတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးလှမြင့်ပြောတော်တာဖြစ်ပါတယ်။ MNHRC အနေနဲ့အဖွဲ့အစည်းစတင်ဖွဲ့စည်းလိုက်တဲ့ကအချင်းနောင်တွေကိုတွားရောက်စစ်ဆေးတာလူ့အခွင့်အရေးဆိုင်ရာတင်နှံတွေပို့ချတာအပြင်တိုင်စာလက်ခံမှုတွေရှိနေပေမဲ့လို့ဒီကိစ္စတွေအပေါ်မှာကင်တွယ်ဖြေရှင်းနိုင်တာမတွေ့ရဘူးလို့ရပ်ဘက်အဖွဲ့တွေကစားဦးအောင်မျိုးမင်းကပြောပါတယ်
။လူ့အခွင့်အရေးချိုးဖောက်မှုဖြစ်နေသောဒေသတွေလူ့အခွင့်အရေးချိုးဖောက်မှုဖြစ်ပါတယ်ဆိုပြီးတော့ဟိုတိုင်ကြားထားသောလူများနဲ့တွေ့ဆုံတာတွေဒီအမှုတွေကိုသူတို့ကော်မရှင်ကိုတိုင်ကြားလာဖို့အတွက်ပတ်မိုးပေးတာတွေတိုင်ကြားလာတဲ့ပုံမှာလည်းမူတည်ပြီးတော့ဟိုထိရောက်သောတရားဥပဒေနဲ့ကုစားမှုဖြစ်ဖို့အတွက်လှုပ်ဆောင်ပေးတဲ့အပိုင်းဒီအပိုင်းတွေတော့ကျွန်တော်တိကျမတွေ့ရဘူးအဲ့တော့တွားရောက်ပြီးတော့ထောင်ကိုလိလာပါတယ်ဒါပေမဲ့တွားရောက်လိလာခြင်းကြောင့်မလို့ဘာတွေတုတ်တက်လာပြီးဘာတွေပြောင်းလဲလာလဲဆိုတာကျွန်တော်မတွေ့ရဘူးပညာပေးတယ်အဲ့ဒါနဲ့ပတ်သက်လို့ဟိုဘလောက်ထိတုတ်တက်လာလဲဆိုတဲ့အချက်တွေရလက်တွေကိုကျွန်တော်မတွေ့ရတဲ့အတွက်သူတို့လှုပ်ဆောင်မှုတိုက်တာကအရင်အားနေပါတယ်
ကိုဗစ်ကာလအခြေအနေတွေကြောင့်ပြည်မထွက်ရမယ့်လုပ်ငန်းတွေကိုရန်နာထားရတယ်လို့ MNHRC ဥက္ကဋ္ဌဦးလှမင်းကလည်းတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းကပြည်ပခန့်တွေကြောင့်လူ့အခွင့်အရေးချိုးဖောက်မှုတွေတိုးလာတဲ့အပေါ်ကော်မရှင်အနေနဲ့ချောင်းဝင်ဖြည့်ရှင်ပေးမှုပြတ်ကွက်နေပြီးလူ့အခွင့်အရေးကာကွယ်စောင့်ရှောက်မှုအားနည်းနေတယ်လို့ရပ်ဘက်22ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဝေဖန်ထားပါတယ်။အခုနှစ်စမ်းပိုင်းမှာခန့်အပ်ခဲ့တဲ့ဒီကော်မရှင်အဖွဲ့ဝင်အများစုဟာအစိုးရဌာနပိုင်းကဘျူရိုကရက်အရာရှိဟောင်းတွေအများစုဖြစ်နေတာကြောင့်လူ့အခွင့်အရေးနဲ့ပတ်သက်ပြီးတက်တက်ကြွကြွဆောင်ရွက်နိုင်မှာမလားဆိုတာကိုလူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေကစိုးရိမ်မှုတွေရှိခဲ့ပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။